ဆက်ပြီးတော့တင်ကန်းညီနောင်နေကြားဆောက်တာဝန်အတွင်းမှာတပ်ဖွဲ့ချင်းချင်းပစ်ခတ်မှုကြောင့်တိတ်ဆုံးဒဏ်ရာရတာတွေရှိတဲ့အကြောင်းသတင်းတော်ကိုတင်ဆက်ပေးပါမယ်။ကရင်ပြည်နယ်တွင်းမှာခြေဆိုင်လှုပ်ရှားနေတဲ့တင်ကန်းညီနောင်နေကြားဆောင်တဲ့ BGF ဝင်တွင်းမှာတပ်ဖွဲ့ဝင်အချင်းချင်းပစ်ခတ်မှုကြောင့်လူ၄ဦးတိတ်ဆုံးခဲ့ပြီးအရသားတဦးဒဏ်ရာရခဲ့တယ်လို့ပစ်ခတ်သူကိုတော့ဇန်နဝါရီ၂ရက်နေ့မှာအသေးပစ်ခတ်ဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။မန်အေးမာကသတင်းပေးပို့ထားပါတယ်ရှင
်။ကရင်ပြည်နယ်မြဝတီမြို့တင်ငန်းညီနောင်မှာအဖြစ်ဆိုင်ထားတဲ့မြမအစိုးရရဲ့လက်အောက်ခံတပ်ဖြစ်တဲ့နေကြားကောက်တပ်901ဝင်းအတွင်းမှာဇန်နဝါရီလ၁ရက်နေ့ညကပစ်ခတ်မှုဖြစ်ပွားခဲ့တာပါ။ပစ်ခတ်မှုအတွင်းလူ၄ဦးတိတ်ဆုံးခဲ့ကြောင်းမြဝတီမြို့ရဲစခန်းကတော့အတည်ပြုပြောကြားခဲ့ပါတယ်။
ဒီရုပ်တော့၄ရုပ်လို့တော့ပြောတာတန်းကြ။အ
ဲ့ဒါကျွန်တော်တရားမြင့်တော်စခန်းပြင်ပြကျွန်တော်တို့မြောက်တီစခန်
းပစ်ခတ်မှုကြောင့်နေကြသောတပ်ဖွဲ့ဝင်၄ဦးတေဆုံးကအရသားတဦးတင်ရန်ရရှိခဲ့တာပါ။ပစ်ခတ်တာကတော့နေကြသောတပ်ဖွဲ့ဝင်အချင်းချင်းပစ်ခတ်တာဖြစ်ပြီးပစ်ခတ်ပြီးဖက်ပြေးသွားတဲ့တပ်ဖွဲ့ဝင်ကိုနေကြသောတပ်ကလိုက်လံဖမ်းဆီးခဲ့ရမှာဇန်နဝါရီလ၂ရက်နေ့မှာတော့အသေးပစ်ခတ်ဖမ်းဆီးနိုင်ခဲ့တယ်လို့ဆိုပါတယ်။ပစ်ခတ်ဖက်ပြေးသွားသူဟာအမော်ကနေစိုက်ကယ်မောင်းလာတဲ့အရသားတဦးကိုလည်းထပ်မံပစ်ခတ်ပြီးစိုက်ကယ်လူယူကထွက်ပြေးသွားခဲ့တယ်လို့လည်းဆိုပါရယ်အရသားကတော့ဒဏ်ရာပြင်းထန်တဲ့အတွက်ဖမ်းဆီးရုံကိုပို့ပြီးကုသနေရတယ်လို့ဆိုပါရယ်မြမအစိုးရနဲ့1994ခုနှစ်တုန်းကအဖြစ်ကရစေရေးလုပ်ခဲ့တဲ့တိုးတက်သောဗုဒ္ဓဘာသာစီရင်မျိုးသားတက်မတော် DKB ဟာ2010ခုနှစ်ထဲမှာနေကြောက်တက်အသွင်ပြောင်းလဲရေးကိစ္စမှာသဘောထားကွဲလွဲမှုတွေဖြစ်ပေါ်ခဲ့ပါတယ်။အဲ့ဒီထဲကဗိုလ်မှူးကြီးစောချစ်သူဦးဆောင်တဲ့ DKB အုပ်စုကတော့နေကြားဆောင်တက်အသွင်ပြောင်းခဲ့ပြီးဗိုလ်မှူးနှခမ်းမွေးဦးဆောင်တဲ့အုပ်စုကတော့ဒီမိုကရေစီကရင်အကျိုးပြုတက်မလို့ DKB နာမည်ပြောင်းခဲ့ပြီးမြမအစိုးရနဲ့တနစ်ညီပါကြတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်။အခုပြစ်ခတ်မှုဖြစ်ပွားခဲ့တဲ့နေကြားဆောင်တက်ရင်ကတော့တက်ရင်73ရင်းနဲ့ဖွဲ့စည်းခဲ့ပါတယ်။အခုပြစ်ခတ်မှုကတော့မြမတက်မတော်ရဲ့လက်အောက်ခံပြင်ပြည်နယ်ကနေကြားဆောင်တက်ရင်ကတက်ဖက်ဝင်အချင်းချင်းပြစ်ခတ်မှုဖြစ်ပြီးဘာကြောင့်ပြစ်ခတ်သလဲဆိုတာကိုတော့နေကြားဆောင်တက်ဖက်ကိုမေးမြန်းခဲ့ပေမဲ့ပြောရေးဆိုခွင့်ရှိသူကအချင်းနေမသိရှိရသေးဘူးလို့ပဲပြောဆိုခဲ့ပါတယ်ရှင်။
ဗီဒီယိုထိုင်းခြေဆိုင်သတင်းတော်မှအေးမှသတင်းပေးပို့ထားတာပါ။